ဆွီဒင်နိုင်ငံမှာစက်တင်ဘာလ9ရက်နေ့ကကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာလက်ရှိအာဏာရဆိုရှယ်ဒီမိုကရက်တစ်ပါတီကထောက်ခံမဲ့အများဆုံးရရှိကြောင်းတရားဝင်အတည်ပြုလိုက်ပါတယ်။ဒါပေမဲ့လည်းအနိုင်ရတဲ့အရေးအတွက်ကဆန့်ကျင်တင်ညွန်နေခဲ့ပြီးရှေ့ပြောင်းဝင်ရောက်မှုကိုဆန့်ကျင်မှုတွေကြီးထွားလာနေချိန်မှာလက်ရဝါးဒီဆွီဒင်ဒီမိုကရက်တစ်အနိုင်ရမှုကတော့မြင့်တက်လာပါတယ်။ရွေးကောက်ပွဲဆိုင်ရာတာဝန်ရှိသူတွေကဒီကနေ့တင်းငွေနေမှာထုတ်လိုက်တဲ့အပိသတ်မေးရလတ်တွေအရတော့ဝန်ကြီးချုပ်စတီဖင်းလော်ဗန်ရဲ့ဆိုရှယ်ဒီမိုကရက်တီကထောက်ခံမဲ့ 28.3% ခန့်လုံးဘဟုလက်ရဝါဒီမော့ဒရိတ်ပါတီက 19.8% ခန့်လုံးနဲ့ဆွီဒင်ဒီမိုကရက်တီက 18.5% ခန့်လုံးအတူတူရကြပါတယ်။လက်ဝဲဝါဒီဆိုရှယ်ဒီမိုကရက်တီအနေနဲ့ပါတီတခုရဲ့အစိုးရဖွဲ့နိုင်မှာတော့မဟုတ်ပါဘူးတစ်ဖက်မှာလည်းအနေနဲ့ဝါဒီတွေရဲ့အတိုက်ခံပါတီနဲ့လက်ရှိအာဏာရဗဟိုလက်ရာဝါဒီပါတီတို့အနေနဲ့လည်းတွတ်တော်အမှတ်နေရာ349နေရာမှာအများစုဖြစ်ဖို့လုံလောက်တဲ့ထောက်ခံမင်းရမထားပါဘူးအတိုက်အခံမော့ဒရိတ်ပါတီဘက်ကရောလက်ရှိအာဏာရဆိုရှယ်ဒီမိုကရက်ပါတီတို့ကရောအစိုးရဖွဲ့နိုင်ရေးအတွက်အလားအလာအရှိဆုံးလက်ရာဝါဒီဆွီဒင်ဒီမိုကရက်တီနဲ့ပူးပေါင်းဆောင်ရွက်ဖို့ညှင်းဆိုထားတာပါဒါကြောင့်လည်းအခုရွေးကောက်ပွဲရလဒ်တွေအရဆိုရင်တော့ဆွီဒင်နိုင်ငံမှာအစိုးရဖွဲ့နိုင်ရေးဆွေးနွေးမှုတွေအတွင်းနိုင်ငံရေးအရာမရေရာမှုတွေသတင်းပတ်နဲ့ချီရင်ဆိုင်ရမယ့်အနေအထားဖြစ်ပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲမှာမဲထွက်တဲ့သူအရေအတွက်က 89.2% ရာခိုင်နှုန်းရှိခဲ့ပါတယ်ရှင်။